မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်အပါအဝင်ရွေးကောက်ပွဲမှာအနိုင်ရ NLD လွှတ်တော်ကိုယ်စားလှယ်တွေဟာတနင်္ဂနွေလို့အတိုင်းအတာကတက်ဆိုင်ရာရက်ကွက်နေပြည်သူတွေနဲ့ပူးပေါင်းပြီးအမိုက်ကောက်တန်ရှင်းရေးတွေကိုဒီကနေ့ပြုလုပ်ခဲ့ကြပါတယ်အဲ့ဒီလိုအမိုက်ကောက်တာနဲ့ပတ်သက်ပြီးကွန်မူမျိုးဒေါခင်ဂျီဖောင်ဒေးရှင်းရဲ့ဒါရိုက်တာကိုဇွဲနန္ဒာကအမှန်တကယ်ပြောင်းလဲဖို့အတွက်ကိုပောင်ဝင်းချင်းနဲ့ကိုမီတာစုကစပြီးအမိုက်ကောက်တန်ရှင်းရေးကိုလှုပ်ဆောင်တင်တယ်လို့ပြောပါတယ
်အမှန်တကယ်ပြောင်းလဲဖို့အခြေခံမှစပြီးပြည်ပြင်ဖို့ဆိုတာကကိုပောင်ဝင်းချင်းပါစပြီးအမိုက်ကောက်နည်းနည်းချက်လဲလို့ရှိရင်ကိုမီတာစုနောက်ပြီးကိုရက်ကွက်ကိုကြေးပါဒါကိုစပြီးကောက်ကျွန်တော်တို့အဓိကရွေးချယ်ကအမိုက်ကောက်ယုံနဲ့မပြီးသွားဘူးအမိုက်ကောက်ပြီးတော့ဒီအမိုက်ကဒါဆိုကျွန်တော်တို့တအိမ်မှာရှိတဲ့မိသားစုအိမ်တအိမ်မှာရှိတဲ့အမိုက်ဒီထက်ပိုပြီးတော့ဘာမှမရှိဘူးဒီရှိတဲ့အမိုက်ကိုဘယ်လိုပြန်ပြီးတော့အကျိုးရှိအောင်လုပ်မလဲဒီရှိတဲ့အမိုက်ကိုဘယ်လိုပြန်ပြီးတော့သုံးလို့ရအောင်လုပ်မလဲနောက်ဆုံးမရတဲ့အထက်ကိုဘယ်လိုပြုပြင်ပြီးသုံးလို့ရအောင်လုပ်ဒီအတွက်ကိုတော့ကျွန်တော်တို့ကဒီလိုမျိုးကိုလည်းပြညာပေးမယ
်အလားတူနေပြည်တော်မှာလည်း NLD ပါတီကလက်ရှိလွတ်တော်အမတ်တွေနဲ့အနာရလွတ်တော်ကိုယ်စားလှယ်တွေဟာဒေသခံပြည်သူတွေနဲ့ပူးပေါင်းပြီးအမိုက်ကောက်တန်ရှင်းရေးကိုလှုပ်ဆောင်ကြပါတယ်စဘူတီမျိုးနယ်ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ဆန္ဒမင်းကအမိုက်ကောက်ရတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ဒီအထက်ကကျောင်းကြီးထဲမှာဒီကျောင်းကကျောင်းသားက2000ကျော်ရှိတယ်အများကြီးဖြစ်တယ်။နောက်ကျမအစိုးရတဲ့ဝင်ကြည့်တဲ့အခါမှာဟာကျောင်းမှာတန်ရှင်းရေးအရန်အားနေတယ်ဆိုတာတွေ့ရတယ်။အမိုက်တွေကကျောင်းသားတွေကနေရာတကာမှာပြန်နေအောင်ပြစ်ထားတယ်ဟာဆိုတဲ့ဟာကျောင်းကျမတို့ကကျောင်းဦးကြီးကိုလာပြီးတော့ညှိရယ်ကျမတို့တန်ရှင်းရေးလုပ်တဲ့အခါမှာလူတွေအိမ်တွေကြားထဲမှာနမ်းမတွေပေါ်မှာလူမြင်ကောင်းအောင်လုပ်မှာမဟုတ်ဘူးတကယ်ကိုတန်ရှင်းရေးကိုစိတ်ကောကိုတော့လုံးမှာဖြစ်တဲ့အတွက်ကျမတို့ဒီထ22ကိုလုတ်ခွင့်ပြုပါဆိုပြီးတော့ကျမကခွင့်တောင်းတယ်နောက်ပိုင်းကျရင်အเจ้าမူအเจ้าသားဆရာတွေဟာကို့အเจ้าကိုကို့လာတန်ရှင်းလုပ်ရမယ်ဆိုရင်အသိစိတ်တတ်လေးရှိစေချင်တာပါလူတိုင်းလူတိုင်းဟာကို့ပတ်ဝန်းကျင်ကို့ရဲ့အိမ်ကို့ရဲ့အเจ้าမှာတန်ရှင်းလုပ်ရမယ်ဆိုရက်အသိစိတ်တတ်လေးဝင်စေချင်လို့ကျမတို့ကဒီဟာလေးတွေကိုလည်းလုတ်ပြချင်တာဖြစ်တဲ့
ပြည်မနာမျိုးကရွေးကောက်ပွဲအနိုင်ရ NLD ပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတန်းစိုးအောင်ကလည်းအမိုက်ကောက်တာဟာနိုင်ငံသားတွေအနေနဲ့လုံးတင်းတဲ့အလုပ်ဖြစ်တယ်လို့ပြောပါတယ်
နိုင်ငံတိုင်းလောက်ရမှာဘယ်ဖွဲ့စည်းဘယ်ဘာတွေလဲမဟုတ်ဘူးကိုယ်နိုင်ငံရတန်ရှင်းတဲ့ကျွန်တော်တို့လောက်ရမှာတိုင်းပြည်တန်ရှင်းမှုသာလိုအပ်တယ်လေဒီအောက်ခြေကနေစတာပဲနောက်ဒီလိုမျိုးဒီပြည်သူလူကြတော့ကျွန်တော်တို့ထဲထဲဝင်သွားချင်းအပြင်ပေါ့ပြည်သူလူနဲ့ကျွန်တော်တို့ချစ်တွေ့မှုရမယ
်ရန်ကုန်တိုင်းဒေသကြီးရန်ကင်းမြို့နယ် NLD ပါတီကအနိုင်ရပြည်သူလူတော်ကိုယ်စားလှယ်မက်ဆင်မာအောင်ကအမိုက်ကောက်တာနဲ့အမိုက်ပြစ်တဲ့တာဝန်ကိုအလေးထားတစ်ခုအဖြစ်ပြည်သူတွေကိုသတင်းစကားပေးချင်တယ်လို့ပြောပါတယ်
ကျမတို့ကတကယ်ကြတော့ဒါက awareness မြင့်တင်တဲ့အနေနဲ့ရောနောက်ပြီးတော့လူတွေရဲ့အလေးအထတွေပေါ့နော်ကျမတို့ကိုယ်တိုင်ကကိုစပြီးတော့သူများပြစ်တဲ့အမိုက်ကိုကောက်မယ်ထို့အတူအမိုက်ကောက်ရုံနဲ့မကောက်ဘူးကို့အမိုက်ကိုလည်းတာဝန်တည်တည်နဲ့အမိုက်ပြစ်တဲ့နေရမှာပဲပြစ်မယ်ဆိုတဲ့သတင်းစကားမျိုး message မျိုးကိုရေရှင်မှာပေးသွားနိုင်ရင်ကျမတို့ဟိုအများဖြစ်တဲ့အမိုက်ကိုကောက်စရာမလိုပဲနဲ့ကို့အမိုက်ကိုကိုတာဝန်ယူတတ်ပြီဆိုလို့ရှိရင်ကျမတို့တနေ့ကြရင်တော့အမိုက်ကောက်စရာဒီလိုကြီးလိုက်ကောက်စရာမလိုတော့ပါဘူး
အဲ့ဒီလိုအမိုက်ကောက်တန်ရှင်းရေးပြုလုပ်ရမှာရက်ကွက်နေပြည်သူတွေနဲ့ရန်ကုန်မြို့တော်စီမင်းတရားရေးကဝန်ထမ်းတွေကပါကူညီလှုပ်ဆောင်ပေးကြပါတယ်။ကြောင်သူသားမြို့နယ်ကတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်မက်ကြည်ပြာကဒီမိုကရေစီစနစ်ဆိုတာအခုလိုပြည်သူတွေကပါပူးပေါင်းပြီးလှုပ်ဆောင်မှအောင်မြင်တာဖြစ်တယ်လို့ပြောပါတယ
်။ဒီမိုကရေစီမှာကျမတို့ကတကယ်ကိုပြည်သူကိုယ်တိုင်ပူးပေါင်းပါဝင်ပြီးလှုပ်ရပါလားဆိုတော့အသိဝင်လာစေချင်တယ်။ဘာကြောင့်လဲဆိုတော့ကျမတို့နိုင်ငံမှာဒါအစိုးရအလုပ်ဆိုတဲ့ဟာမျိုးပြည်သူကဝင်နေတာမျိုးလည်းရှိတယ်အဲ့တော့ဒီမိုကရေစီမှာတော့အစိုးရအလုပ်ကြီးပဲတည်တတ်မဟုတ်ဘူးအစိုးရနဲ့ပြည်သူပူးပေါင်းပြီးလှုပ်ဆောင်မှဒီမိုကရေစီကအောင်မြင်တယ်ဆိုတာမျိုးလေးကိုလည်းကျမတို့ကပြကျင်တယ
်အလားတူစမ်းကြောင်းမျိုးတွေကပြည်သူလွတ်တော်ကိုယ်စားလှယ်ဦးပူပူဦးကလည်းအခုလိုအမိုက်ကောက်တန်ရှင်းရေးပြုလုပ်တာကိုရေရှည်စီမံချက်ပုံစံနဲ့ပြုလုပ်သွားမယ်လို့ပြောပါတယ်
ကျွန်တော်တို့ရေရှည်တည်တံ့ခံမြဲတဲ့နော်ပတ်ဝန်းကျင်သားရလှပရေးစီမံချက်မျိုးဖြစ်အောင်ကျွန်တော်တို့ကြိုးစားနေပါတယ်ခင်ဗျာရဲတိုမဟုတ်ဘူးခင်ဗျာနှစ်ပတိနဲ့ချီးမီးသွားကြမှာပါကျွန်တော်တို့ဆရာဒါမျိုးကိစ္စဆိုတာရဲတိုလေးချလှုံ့ဆော်ပြီးပြောက်သွားလို့မတော်ပါဘူးခင်ဗျာ
ဒါအပြင်ကြားပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေဦးဆောင်ပြီးလွန်ကော်မျိုးမှလည်းစုပေါင်းအမိုက်ကောက်ခဲ့ကြပါတယ်အပြောင်းလဲအတွက်အမိုက်ကောက်တာကနေစတာဖြစ်ပြီးရှေ့ဆက်အပြောင်းလဲအတွက်ပြည်သူနဲ့အစိုးရပူးပေါင်းပြီးလှုပ်ဆောင်သွားဖို့လိုအပ်တယ်လို့ကြားပြည်နယ်ကရွေးကောက်ခံအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်ကျော်ထေးကပြောပါတယ
်ပြောင်းလဲတဲ့ဆိုတာကတော့အတွင်းရောအပြင်ရောပြောင်းသွားမှာပေါ့နော်ဒါလည်းလှုပ်တင်လှုပ်ထိုက်တဲ့တစ်ခုကိုလှုပ်နိုင်တဲ့ဘက်ကနေပြီးတော့တိတ်ပြီးတော့အပန်းမကြီးတဲ့အနေထားနဲ့စတာပါပဲဒါတွေကလှုပ်တင်ပါတယ်ဒါတွေကအခုမှမဟုတ်အစတည်းကလည်းလှုပ်တင်ခဲ့တာပေါ့နော်ဒါတွေဒီညွန်ကြားထားတာတော့ဘဝစင်ဆက်မပြတ်ဆိုပြီးပါတာပေါ့နော်ဒါမဲ့တခုတော့ရှိတယ်ဒါတွေကတော့တူတယောက်တစုတစ်ဖွင့်နေတော့ဘယ်လောက်ပဲဖြစ်ဖြစ်ပါအမိုက်ကောက်တာတန်ရှင်းမှာမှမဟုတ်ဘူးလေဆိုတော့အားလုံးပါဖို့လိုတာပေါ့နော်အားလုံးဆိုတာကတော့ပြည်သူလူထုပိုင်းနောက်တစ်ခါအစိုးရပိုင်းပေါ့နော်အစိုးရဆိုတာမိုက်တန်ရှင်းနဲ့ပတ်သက်လို့စီပင်ပေါ့အခုဆိုလည်းဘိုင်ကောမြို့နယ်စီပင်ကလည်းတက်နေတဲ့လောက်ပိုင်းကူညီတာရှိပါတယ်
အမိုက်ကောက်တန်ရှင်းရေးကိုမနေ့ကဒီဇင်ဘာလ12ရက်နေ့ကစတင်ခဲ့တာဖြစ်ပြီးဒီကနေ့မှာတော့တနင်္ဂနွေလို့တိုင်းနာနဲ့လှုပ်ဆောင်ကြတာဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကပြီးခဲ့တဲ့လပိုင်းလောက်က NLD ပါတီရဲ့အနိုင်ရလွှတ်တော်ကိုယ်စားလှယ်တွေကိုအခုလိုအမိုက်တန်ရှင်းရေးလုပ်ဖို့ညွှန်ကြားခဲ့တာဖြစ်ပါတယ်ခင်ဗျာ